နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီဟာ2020ရွေးကောက်ပွဲမှာလည်း2015တုန်းကလိုပဲမဲအပြတ်အသတ်နဲ့အနိုင်ရခဲ့ပြန်ပြီဖြစ်ပါတယ် NLD ဟာပထမ5နှစ်သက်တမ်းအတွင်းပြည်တွင်းပြည်ပကလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းအတော်များများရဲ့ဝေဖန်မှုနဲ့ထိုးနှက်ချက်တွေကိုကြံ့ကြံ့ခံရင်ဆိုင်ခဲ့ရပါတယ် NLD အစိုးရရဲ့ပထမ5နှစ်သက်တမ်းမှာပြည်ရင်းစစ်အရှိန်တက်လာတာစီးပွားရေးတိုးတက်နှုန်ကျဆင်းလာတာရင်ဂျာအရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာယာဇဝတ်မှုခုံရုံးအထိတက်ပြီးရင်ဆိုင်ရတာလို့ခက်ခဲတဲ့အခြေအနေတွေနဲ့ကြုံတွေ့ခဲ့ရပါတယ်ဒီအကြောင်းတွေကြောင့်2020ရွေးကောက်ပွဲမှာ NLD ပါတီပြန်အနိုင်ရမရဆိုတာဟာနိုင်ငံရေးသုံးသပ်သူတွေအကြားငင်းခုန်စရာဖြစ်ခဲ့ပါတယ်ဒါပေမဲ့ဒေါက်ဆန်းစုကြည်အပေါ်လူလူရဲ့အားပေးထောက်ခံမှုရော့မသွားဘူးဆိုတာ2020ရွေးကောက်ပွဲရလဒ်ကသက်တည်ပြပါတယ် NLD ဟာလူအများစုနေထိုင်ရာတိုင်းဒေသကြီးတွေမှာလူနည်းစုတိုင်းရင်းသားတွေနေထိုင်တဲ့ပြည်နယ်တွေမှာပါအနိုင်ရခဲ့ပါတယ်ဒါဟာဘာကြောင့်ဖြစ်နိုင်ပါသလဲ
တခွန်းနဲ့တော်တော်လေးပဲပြောလို့ရှိရင်တော့မဲခွဲသွားမှာဆိုလို့ပေါ့နော်အဓိကတော့ဟိုမဲခွဲသွားမှာဆိုရင်မဲခွဲသွားရင်ဘာဖြစ်သွားနိုင်ကြလဲဆိုရင်တော့ဟိုအခုကတိုက်ပွဲကမပြီးသေးဘူးလေဟိုဒီစစ်အာဏာရှင်အုပ်စုကိုတစ်ချိန်လုံးဟိုဆန့်ကျင်ခဲ့တဲ့အင်အားအကြီးဆုံးသောပါတီကအမှန်တကယ်ရှိတယ်ဟိုတကယ်လို့ဒါဟိုတိုင်းရင်းသားတွေနဲ့လို့မဲခွဲသွားမယ်ဆိုရင်ဟိုဂျူအဓိက USDT တက်မလာကြီးပေါ့နော် USDT တက်လာခဲ့လို့ရှိရင်ခိုင်းဟို2010မှာတော့ဒီဥပဒေတွေကအခုတည်းအသက်ဝင်နေတော့မှဥပမာငင်းစုစီဥပဒေလိုဟာမျိုးအခုပြန်ဆင်းသွားတာလေးတွေဒီမဘာတာဟိုတင်တဲ့ဥပဒေမျိုးတွေအထိကတခန့်နေရတော့မှလေအဲ့ဒါမျိုးတွေမဖြစ်ဘူးပေါ့နော်အဓိကကဟိုနောက်ဆုံးအချိန်အထိဟိုတော်လှန်သွားမဲ့အင်အားကိုပဲအမားကစုပြုံပြီးတော့ပေးချလိုက်တ
ာ AR တိုင်းပသိမ်မြို့မှာနေထိုင်တဲ့ကရင်တိုင်းရင်းသူစာရေးဆရာမငွေကျဲစင်ပြောသွားခဲ့တာပါချင်းပြည်နယ်ဟာလူနေကျဲတဲ့တောင်ပေါ်ဒေသဖြစ်တယ်လို့အစင်းရဲဆုံးပြည်နယ်တစ်ခုလည်းဖြစ်ပါတယ်။ချင်းပြည်နယ်တိရိမ်မြို့နယ်ခိုင်ကန်းမြို့မှာနေထိုင်တဲ့ဦးထန်စားပောင်ကလည်း NLD ပါတီကိုမဲထည့်ခဲ့သူဖြစ်ပါတယ်။သူကတော့တိုင်းရင်းသားတွေလိုချင်တဲ့ Federal အုပ်ချုပ်ရေးကိုဖန်တီးပေးနိုင်လောက်အောင်အင်အားကြီးတဲ့ပါတီမို့မဲထည့်တာလို့ပြောပါတယ်
။ဒီသူတို့တိုင်းရင်းသားနဲ့တောင်းဆိုချက်လိုလားတဲ့နော် Federal အဲ့ဒီ Federal အုပ်ချုပ်ကိုယ်ပိုင်အုပ်ချုပ်ခွင့်ပြီးနိုင်မဲ့အစိုးရဆိုစီအဲ့ဒီအစိုးရဖွင့်နိုင်တဲ့ပါတီကိုပဲသူတို့မဲပြီးဖို့ဆိုတော့သူတို့တိုင်းရင်းသားတွေကလိုလားချက်တော့ဘောတော့သူတို့ကိုယ်ပိုင်အုပ်ချုပ်ခွင့်အဲ့ဒါသူတို့မြုံမှန်းချက်အဲ့ဒီကိုအဲ့ဒီအဖွဲ့အစည်းနဲ့လုပ်နိုင်တဲ့အဲ့ဒီဘာလဲအစိုးရဖွင့်နိုင်တဲ့ပါတီကိုပဲသူတို့မဲပြီးတယ်ဘောတော့
မြန်မာနိုင်ငံအရှေ့ပိုင်းမှာရှိတဲ့ကချင်နဲ့ရှမ်းပြည်နယ်တွေဟာပြည်ရင်းစစ်အရှိန်မတည်သေးတဲ့ပြည်နယ်တွေဖြစ်ပါတယ်။အင်အားကြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအခြေချရာနေရာလဲဖြစ်တယ်လို့စစ်ဘေးရှောင်အများဆုံးရှိတဲ့ပြည်နယ်တွေဖြစ်ပါတယ်။ရှမ်းပြည်နယ်လားရှုံမြို့မှာနေထိုင်တဲ့ကချင်တိုင်းရင်းသူဒေါ်ခွန်နူးကတော့ NLD ကငြိမ်းချမ်းရေးရအောင်ဦးဆောင်နိုင်မယ်လို့ယုံကြည်တဲ့အတွက်မဲပေးခဲ့တယ်လို့ပြောပါတယ
်။2015ခုနှစ်နောက်ပိုင်းမှာကျတော့တိုင်းသူပြည်သားတွေကအနေကျတဲလာတဲ့ဟာတွေးရတယ်နော်။နောက်ပြီးတော့ကျမတို့အထူးသဖြင့်တိုင်းရင်းသားတွေအနေကျတဲတယ်စစ်တပ်ကတိုက်ပွဲတွေအများကြီးဖြစ်လာတယ်ပေါ့။အဲဒါကြောင့်မို့တိုင်းသူပြည်သားတွေကလည်းငြင်းချမ်းမှုကိုလွတ်လပ်မှုမရှိဘူးပေါ့။သွားရလာရခက်ခဲတယ်။အဲ့လိုမျိုးအများကြီးမျောလင့်ပါတယ်လို့ကျမတို့တိုင်းပြည်ကငြင်းချမ်းတဲ့တိုင်းပြည်ဖြစ်ဖို့ရာတိုင်းသူပြည်သားတွေအားလုံးကစည်စည်လုံးလုံးနဲ့နော်တိုင်းပြည်ကိုငြင်းချမ်းတဲ့တိုင်းပြည်တည်ဆောက်ဖို့ရာမျောလင့်ပါတယ်လို့တိုင်းသူပြည်သားတွေပြည်ထောင်စုအားလုံးစည်းလုံးရင်တော့စိတ်ညီလက်ညီတက်တက်ကြွကြွနဲ့ပါဝင်ရင်တော့ငြိမ်းချမယ်ထင်တာအနေဒီစိုးရကလည်းကျမတို့ကတော့ဟိုနိုင်ငံရေးဆိုင်လည်းကျမတို့ကတော့နားမလည်ဘူးပေါ့နော်အုပ်ချုပ်ရေးပိုင်းဆိုင်လည်းကျမတို့ကတော့နားမလည်ဘူးဒါပေမဲ့သူတို့ဥဆောင်နိုင်မယ်လို့ကျမတို့ကထင်ပါတယ
် AR တိုင်းဟာပြီးခဲ့တဲ့နှစ်တည်းအတွင်းစစ်မီးတောက်ခဲ့တဲ့ရခိုင်ပြည်နယ်နဲ့နယ်နိမိတ်ချင်းဆက်ဆက်နေပါတယ် AR တိုင်းနဲ့မှာရခိုင်လူမျိုးအတော်များများနေထိုင်ပြီးငပုတ်တော်မြို့နယ်မှာအများဆုံးနေထိုင်ကြပါတယ်။ရခိုင်မျိုးသားပါတီကတနိုင်ငံလုံးကို68နေရာဝင်ရောက်ရှင်ပြိုင်ခဲ့ရမှာ AR တိုင်းမှာ4နေရာပါဝင်ပါတယ်။ဒါပေမဲ့ AR တိုင်းနဲ့ကတိုင်းရင်းသားရေးရာမဲဆန္ဒနယ်နှစ်ခုဖြစ်တဲ့ကရင်နဲ့ရခိုင်အပါအဝင် မဲဆန္ဒနယ်နေရာ62ခုစလုံးကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရခဲ့ပါတယ်။ရခိုင်တိုင်းရင်းသားတွေရှိပေမဲ့ရခိုင်ပါတီတွေမနိုင်ရတဲ့အနေအထားကိုပသိမ်မြို့နယ်ရခိုင်တိုင်းရင်းသားများလူမှုရေးအသင်းရဲ့ဥက္ကဋ္ဌဥပုချေကပြောပြပါဗျာ။ရခိုင
်တိုင်းရင်းသားပါတီကပသိမ်မြို့မှာအားနေတယ်။အားနေဆိုရုံးဆိုင်ထားတာလေဒီရင်ဒီရင်လုပ်ငန်းကိုင်ကမရှိဘူး။နော်ဟိုရွေးကောက်ပွဲလုပ်ခါလေးမှာရုံးလာလို့ဆိုလို့ဖြစ်တဲ့တကယ်ဟိုတန်းဆိုင်ရဲ့လို့ NLD လို့လို့အထိုင်ရုံးကောင်းကောင်းမထားဘူးနေရာတိုင်းကမရှိဘူး။အားနေရရှိတဲ့အတွက်ကြောင့်ပါတီအနေနဲ့လည်းအမှအားနေမှုကိုတွေ့ရတယ်ဒီကနေ့ကဦးက NLD ကိုပဲတော်တော်များများအားတန်ပြီးတော့ NLD ကိုပဲဟိုပေးကြတာပေါ့နော်ဒါပေမဲ့ဝခုတော်မျိုးနေမှာလေရခိုင်နဲ့ဗမာရှင်တဝက်လောက်ကြီးသုံးပုံနှပုံလောက်ကြီးပြင်နိုင်လို့ပြင်တာပဲအင်းကဟိုဗမာတရားဆိုရခိုင်60လောက်ပဲရှိမယ်40လောက်ပဲရှိမယ်အဲ့လောက်ပဲမန်တဲ့တဲ့ကြောင့်ဘလုံးမရခိုင်မှာဒီနိုင်လောက်အောင်တော့မပြင်နိုင်ဘူးပေါ့နော်
ARI တိုင်းပသိမ်မြို့မှာနေထိုင်တဲ့ရခိုင်တိုင်းရင်းသူဒေါ်အေးအေးစိုးကတော့ကိုနေတဲ့နေရာကိုကောင်းအောင်လုပ်ပေးမဲ့သူကသာမဲထည့်ခဲ့တယ်လို့ပြောပါတယ်
။အဲ့ဒီဒီမဲပေးတဲ့အချိန်လုံးကတော့စိတ်ထဲမှာတော့အဲ့လိုတော့အဲ့လောက်ကြည့်တော့တအားတော့အဆွဲလန်းတော့မရှိဘူး။မရှိဘူးဆိုတာအဓိကတော့ဒီကိုဒေတာဖုန်ဖွံ့ဖြိုးဖို့အတွက်ပဲကိုကအဲ့လိုမျိုးပေါ့နော်။ကိုဒေတာကိုဘာလုပ်ပေးနိုင်မလဲ။အဲ့လိုဟာမျိုးပဲကိုကတွေးတာ။အဲ့လိုဟာမျိုးပဲခေါင်းထဲမှာရှိတယ်တအားကြီးကိုဘယ်လိုမျိုးကိုရခိုင်ဆိုတဲ့အစွဲတော်မရှိဘူးတဲ့အဲ့လိုမျိုးပေါ့နော်ဒါကိုဒေတာကိုအဓိကကိုဒေတာကိုဖွံ့ဖြိုးတိုးတက်အောင်လုပ်ပေးနိုင်တဲ့လူမျိုးပဲဟိုကရွေးချယ်ရမှာလေဒါဟိုကဆိုဟိုကပေါ့နော်ဟိုလူမျိုးစွဲရှိပြီးတော့ဘာမှမလုပ်ပေးနိုင်ကိုရွေးချယ်လိုက်တာအလားအားဖြစ်နေတယ်အဲ့တော့
2020အထွေထွေရေကောက်ပွဲမှာတိုင်းရင်းသားတွေဟာအမျိုးမျိုးဖုံဖုံသောမျှော်လင့်ချက်တွေနဲ့လက်ရှိအာဏာရ NLD ပါတီကိုမဲထည့်ခဲ့ပါတယ်အဲ့ဒီထဲကအဓိကကြတဲ့မျှော်လင့်ချက်တွေကတော့စစ်အာဏာရှင်စနစ်ကိုတိုက်ဖျက်ဖို့ဖက်ဒရယ်တည်ထောင်စုတည်ဆောက်ဖို့ငြိမ်းချမ်းရေးရအောင်လုပ်ပေးဖို့နဲ့ဒေသဖွံ့ဖြိုးလာအောင်ဆောင်ရွက်ပေးဖို့တွေဖြစ်ပါတယ်။တိုင်းရင်းသားတိုင်းရဲ့လူလားချက်ကိုဖြည့်ဆည်းပေးနိုင်ဖို့ကတော့မလွယ်ပါဘူး။ဒါပေမဲ့ပြည်သူတွေဘာလိုအပ်တယ်လဲဆိုတာသိဖို့နဲ့လိုအပ်တာတွေကိုဖြည့်ဆည်းပေးဖို့ဟာအစိုးရတရရဲ့တာဝန်ဖြစ်ပါတယ်။ NLD အစိုးရအနေနဲ့ပြီးခဲ့တဲ့9နှစ်သက်တမ်းအတွင်းကအတွေ့အကြုံတွေပေါ်အခြေခံပြီးတိုင်းရင်းသားတွေရဲ့မျှော်လင့်ချက်တွေကိုရောင်ကြီးတန်းလာအောင်ဆောင်ရွက်ပေးနိုင်မယ်ဆိုရင်တော့အတိုက်အခံအုပ်စုတွေနဲ့နိုင်ငံတကာရဲ့စွပ်စွဲဝေဖန်မှုတွေခြားကပဲလူထုရဲ့ထောက်ခံမှုကိုဆက်ပြီးတော့ရနိုင်အောင်မှာဖြစ်ပါတယ်ရှင
်